ပေကနဲ့ရန်ကုန်ကိုအသွားပြကြခဲ့တဲ့တမရော်လင်းရင်ပေါ်ပါခီးတရီရဲ့ရုပ်အလောင်း83လောင်းကိုဒီကနေ့ဇွန်လ10ရက်နေ့ညနေပိုင်းအထိတွေ့ရှိထားပြီးခီးတဲ့အားလုံးတွေ့တဲ့အထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။လင်းရင်ပြတ်ကျရတဲ့အကြောင်းရင်းကိုသိနိုင်ဖို့အရေးကြီးတဲ့လင်းရင်အစိတ်ပိုင်းတွေရှာဖွေတာမှာတော့အခက်အခဲတချို့ရှိနေတယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းထောက်မမြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်။
ပြတ်ကျတက်မရော Y8 လေးရင်ပေါ်ပါခီးသည်တွေအလုံးကိုရှာဖွေတွေ့ရှိတဲ့အထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုစူးစမ်းလှုပ်ဆောင်သွားမယ်လို့တက်မရောသတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးကြီးမြင့်မင်းဦးကပြောပါတယ
်ရှာဖွေကယ်ဆယ်ရေးတော့ကျွန်တော်တို့ကတော့အလုံးတွေ့ရတဲ့ကျွန်တော်တို့ကရှာမှာပဲဒါပေမဲ့နောက်ဆုံးမတွေ့နိုင်တော့ဘူးလို့ဆုံးဖြတ်တဲ့အချိန်ရှိပေါ့နော်ဥမာအဲ့လောက်ထိတော့ရှာဖို့ရှာမှာကျွန်တော်တို့ကအတွေ့တွေ့အောင်ကျွန်တော်တို့ကရှာဖို့စူးစမ်းနေပါတယ်ခင်ဗျာနောက်ဆုံးတော့ဝါကြီးမတွေ့တော့ပါဘူးဆိုပြီးတော့အားလုံးဆုံးဖြတ်လိုက်တဲ့အချိန်လေးပေါ့နော်အဲ့ဒီညမှာကျွန်တော်ကရက်မှာကျွန်တော်ကစူးစမ်းချက်မှာပ
ါဒီကနေ့ဇွန်လ12ရက်နေ့ညနေပိုင်းအထိပြက်ကျတက်မလို့လီရင်ပေါ်ပါခီးသည်တွေရဲ့ရုပ်အလောင်း83လောင်းရှာဖွေတွေ့ရှိထားပြီး39ဦးပျောက်ဆုံးနေဆဲဖြစ်ပါတယ်ပြက်ကျသွားတဲ့လီရင်ပေါ်ပါကလေး15ယောက်စလုံးရဲ့ရုပ်အလောင်းတွေကိုတော့ရှာဖွေတွေ့ရှိထားပြီးလို့ဆိုပါတယ်လီရင်ဘာကြောင့်ပြက်ကျတယ်ဆိုတာသိနိုင်ဖို့အတွက်လင်းရင်ရဲ့အရေးကြီးအစိတ်ပိုင်းတွေကိုရှာဖွေရမှာတော့အခက်အခဲတချို့ရှိတယ်လို့ဗိုလ်မှူးကြီးမြတ်မင်းဦးကပြောပါတယ်
။ကျွန်တော်လင်းရင်ရှာတော့ဟိုရေမှုတ်တာတော့အလုံးမဟုတ်တယ်ကြာဒါပေမဲ့အောက်မှာကဟိုဖေးပြာလောက်ဆိုတော့မြင်တာကမမြင်ဘူးဖြစ်နေတယ်အဲ့လိုဖြစ်နေတော့ဒီဘက်မှာခက်ခက်ဖြစ်နေကြတယ်လို့ဆိုတော့အဲ့လိုဖြစ်နေ။ဒီမှာ black box ဆိုတာမျိုး side recorder တွေပါရှိတယ်ကြာအဲ့ဒါမျိုးတွေရှာမယ်အဲ့ဒါရမှာပဲအချိန်မှန်သိရမှာပေါ့နော်ဒီအဲဒီလင်းရင်တွေ့ဖို့ကျွန်တော်ကစူးစားဝယ်သားလဲကောင်းအောက်မှာလဲဒီဖေးပြာကျော်ဆိုတော့ဒီမြင်အားမရှိတော့ဘူးလေ။ဟိုရေကအဲ့လိုဖြစ်သွားပြီ။အဲ့လိုဖြစ်တော့ဒီလိုကဟိုတော်တော်လေးကိုခက်ခဲရှင်းတာ
။လင်းရင်ပြတ်ကျတဲ့အကြောင်းရင်းကိုသိနိုင်ဖို့ Black Box လိုမျိုးလင်းရင်ရဲ့အဓိကအစိတ်ပိုင်းတွေကိုရှာဖွေတွေ့ရှိဖို့လိုပြီးလက်တလုံးမှာတော့လင်းရင်ဘိန်းတလုံးပဲရှာတွေ့ထားတာဖြစ်ပါတယ်။လင်းရင်ပြတ်ကျတယ်လို့ယူဆရတဲ့နေရာတစ်ဝိုက်မှာတမရော်စစ်ရေးရင်တွေ၊လင်းရင်တွေနဲ့ရဟတ်ရင်တွေအပါအဝင်ဒေသခံ94တွေနဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်နေတယ်လို့တက်မရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားတာပါတက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့ပြီးခဲ့တဲ့ရက်ပိုင်းကပြတ်ကျခဲ့တဲ့တက်မရော်တည်ယူပို့ဆောင်ရေးလေယာဉ်ကိုမတွေ့တွေ့အောင်ရှာမယ်လို့ပြောကြားထားပြီး Y8 လေယာဉ်ပြတ်ကျမှုဟာတက်မရော်ရဲ့သမိုင်းမှာပထမဆုံးနဲ့အဆိုးဝါးဆုံးလေယာဉ်ပြတ်ကျမှုဖြစ်စဉ်ဖြစ်တယ်လို့ပြောဆိုထားပါတယ်တမရော်အရာရှိစစ်တီနဲ့မိသားစုဝင်တွေပါဝင်တဲ့ Y8 ပို့ဆောင်ရေးလေယာဉ်ဟာဇွန်လ9ရက်နေ့ဗိမ်းမြူကနေရန်ကုန်ကိုအသွားရုတ်တရက်ဆက်သွယ်မှုပြတ်တောက်ပြတ်ကျခဲ့တာပါလေယာဉ်ပြတ်ကျတယ်လို့ဆိုရမှာပောက်ကွဲပစ္စည်းတွေလေယာဉ်မောင်းသူရဲ့အားနည်းချက်အပါအဝင်ရာသီဥတုနဲ့ဆက်ပိုင်းဆိုင်ရာချို့ယွင်းချက်တွေကိုထည့်သွင်းစဉ်းစားရမှာဖြစ်တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ကပြောဆိုထားပါတယ်ရှင်